ရန်ကုန်မြို့အာဇာနည်ပိတ်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုဒုသမ္မတဦးမြင့်စိဦးဆောင်တဲ့အစိုးရအဖွဲ့နဲ့စွတ်တော်ဥက္ကဋ္ဌတွေတက်ရောက်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်လည်းတက်ရောက်ကာရဝပြုခဲ့ပါတယ်။အာဇာနည်ပိတ်မှန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားပြင်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတဲ့ရန်ကုန်အတွင်းဝင်ရုံးဟောင်းနဲ့အခြားမြို့အသီးသီးမှာလည်းအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီကြောင့်ကို VOA သတင်းမြောက်မတ်မီခါကသတင်းပေးပို့ထားပါတယ်။
ဒီကနေ့ကျင်းပတဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားဟာ NLD အစိုးရလက်ထက်မှာတတိယအကြိမ်လောက်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနည်ဘိမ့်မှန်ပြင်အခြားအထင်ကရနေရာတွေနဲ့အခြားတိုင်းနဲ့ပြည်နယ်တွေမှာလည်းအာဇာနည်နေ့ကိုအရင်ကထက်စားရင်တဖြည်းဖြည်းနဲ့ကြေကြေပြန့်ပြန့်လှုပ်လာတာတွေတွေ့ရပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာလည်း NLD အစိုးရလက်ထက်၃နှစ်စလုံးအာဇာနည်နေ့အခမ်းအနားကိုတက်ရောက်ခဲ့တာပါ။ရန်ကုန်မြို့ပြင်အခြားတိုင်းရုပ်ပြည်နယ်နေရာအနှံ့တွေမှာလည်းသက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကဥဆောင်ကျင်းပလျက်ရှိပါတယ်။ရန်ကုန်မှာတော့အာဇာနည်နေ့အခမ်းအနားတွေကိုအာဇာနည်ဘိမ့်မှန်ပြင်ဗိုလ်ချုပ်နေထိုင်ခဲ့တဲ့အိမ်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးရုပ်ရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အာဇာနည်ဘိမ့်မှန်ပြင်ဗိုလ်ချုပ်အောင်ဆန်းတို့လှုပ်ကြံတဲ့တစ်ချိန်ကအတွင်းဝင်များရုံဟာလည်းအာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်ကဥဆောင်ကျင်းပပါတယ်။အတွင်းဝင်များယုံဟောင်းမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့အတွင်းဝင်ယုံပြည်ပထိန်သိမ်းရေးလုပ်ငန်းဆိုင်ရာတည်င်းနဲ့ပြန်ကြားရေးအဖွဲ့ကကိုဇွဲရဲရင်ကတော့ဒီနေ့အာဇာနည်နေ့အထိမ်းအမှတ်အတွက်အတွင်းဝင်ယုံမှပြင်ဆင်ထားရည်နဲ့ပတ်သက်ပြီးအခုလိုပြောပြသွားတာပါ။
လက်ရှိအစစအာဒာနီနေ့အခမ်းအနားကိုကျော်တို့ကြားတတ်မဲ့နေရာတော့၄ခုပေါ့နော်။ဒီမှာတိကကျော်တို့ပိုကြောင်ဆန်းနဲ့အာဒာနီကောင်းဆောင်ညီကြီးကြားဆုံးပြီးရက်သက်တစ်ပတ်အတွင်းမှာကျော်တို့ချိန်မှတ်တင်နေဒီတောက်ထားတဲ့အာဒာနီချိန်မှတ်ကြောက်တိုင်းဖြစ်ပါတယ်။နောက်တစ်ခုကကျော်တို့1948ဇန်နဝါရီလ၄ရက်နေ့မှာကရရှိခဲ့တဲ့လွတ်လပ်ရေးမှာကျော်တို့မြန်မာနိုင်ငံရဲ့အလံတော်ကိုလွတ်တင်တဲ့နိုင်ငံတော်အလံလွတ်တင်ကမူလအလံတိုင်းကျော်တို့ဟိုပြည်ထောင်စုအခြေအနေကိုတွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပထမဦးဆုံးအခြေခံဥပဒေဒီကံကိုရွေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့စမိုင်းမှာအရေးပါလာတဲ့တိုင်းပြည်သူ့ပြတ်တော်ကိုကျော်တို့ကြားတာမှာဖြစ်ပါတယ်
။အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလို့ရှိပါတယ်။ဒီနှစ်82နှစ်ပြည့်မှာတော့အဆောက်အအုံစက်ခံမှုအားနည်းနေကြကြောင်းအရင်နှစ်တွေကလိုဖွင့်လှစ်ပြသနိုင်ခြင်းမရှိပါဘူး။အတွင်းဝင်များယုံကိုပြုပြင်မိုးမှန်နေတာတွေကိုလာရောက်လေ့လာတဲ့ဖာသာဆိုမြင့်ကတော့သူ့အနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်လေးနဲ့လာရောက်လေ့လာတာဖြစ်တယ်လို့ဆိုပါတယ်။
ကျွန်တော်ဒီနေ့တော့ဝင်နေရပါဘူးလေ။ဟုတ်တော့ဘောင်းဆိုတော့သူကတော့ဝင်နေတယ်။ဘုံမှန်နေတယ်။တကယ်ဟိုချက်ဆုံးတဲ့အခန်းတွေတော့ဒီနေ့တော့ချောက်တာ။ဆက်စနေဦးရောမှာချက်တာခုတော့အဲ့ဒါလေးတော့ပြည်သူများလို့ရှိပါတယ်။ဒီနေ့ကျရင် historic place ပေါ့နော်။တကယ် architect of independence နော်ဘုရားကြီးပေါ့နော်။အဲ့ဒါကတကယ်ဘုရားကြီးဆုံးတဲ့ဒီနေ့တော့ဘုရားကြီးကောင်းတဲ့နောက်တစ်ပါးမှာပေါ့နော်။ချက်ဆုံးနေတာပေါ့နော်။ဒီလေအကြောကြောရှိပြီးတော့တန်းကြီးကဆက်လုပ်ပါလို့ဆင်မောင်းတော့တောင်းပါတယ်
။အာဇာနည်ပိတ်မှန်မှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်စန်းစုကြည်ဟာဗိုလ်ချုပ်အောင်ဆန်းမိသားစုဝင်အဖြစ်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူအာဇာနည်ခေါင်းဆောင်တွေကိုဂါရဝပြုခဲ့ပါတယ်။နိုင်ငံပိုင်သတင်းစာတွေမှာတော့နှစ်စဉ်လိုလိုဖော်ပြနေကြအတိုင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန်းကောင်းကောင်းချက်တွေကိုဖော်ပြခဲ့ကြပါတယ်ရှင်။
မမီခသတင်းပေးပို့ထားရပါရှင်။